ဒေါအောင်ဆန်းစုကြည်ကသူတမရမဖြစ်အောင်တားမြစ်ထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘူးဆိုရင်ရွေးကောက်ပွဲကိုတပိတ်မှောက်မဲ့သဘောမျိုးပြောလာတယ်ပေါ့လေဒါ NLD ကအစိုးရဘက်မှရာဇဝံပေးလိုက်တဲ့သဘောလို့ဥမင်းစင်နေနဲ့ယူဆပါလားခင်ဗျာ
သူပြောတာကျွန်တော်နားလည်တာကတော့ဒါကိုလည်းရွေးချယ်စရာတစ်ခုဖြစ်နေသူထားမယ်ဒါကိုလည်းမပြစ်ပေဘူးပေါ့နော်လိုအပ်လို့ရှိရင်တော့လည်းရွေးကောက်ပွဲကိုတပိတ်မှောက်အောင်မှောက်အောင်လို့သူပြောတာပါဆိုတော့ဒါကသူရဲ့ရွေးချယ်စရာတစ်ခုပေါ့ဒါဟာသူတကယ်ပဲညီရွေးချင်းရှိသလားဒါမှမဟုတ်ဒါချင်းချောက်တာလားဒါကတော့ကျွန်တော်တို့ခံမှန်းခက်ပါတယ်အဲ့တော့တေချာတာကတော့နိုင်ငံကမှာရောကျွန်တော်တို့လက်တွေ့ထောက်ထားရရပါတော့အတိုက်ခံတွေကရွေးကောက်ပွဲကိုတပိတ်မှောက်လို့အမျက်ထွက်တာနောက်တော့အိုဆိုးသူပဲဖြစ်တာများပါတယ်ကျွန်တော်အိုဆိုးသူတမောအာနာယပါတီပေါ့ဗျာအဲ့လိုပဲဖြစ်တာများပါတယ်အဲ့တော့ဒီမှာနိုင်ငံရေးမှာလည်းအလားတူပါပဲအခု2012မှာကျွန်တော်စုစည်းပါဝင်ခဲ့တဲ့အကြောင်းမို့အခုလောက်ထိတတုံတရားပေါ့နော်တိုက်ခံနိုင်ငံရေးကပြမရည်စည်းမှာပါဝင်နေတာဖြစ်ပါတယ်အဲ့ဒါကလည်းတော့ထပ်ပြီးတော့ရေကောက်ပေါ်တပိမောက်မယ်ဆိုရင်ကောင်ဆန်းစစ်ကြီးမှာအချားနည်းနဲ့ဆက်ပြီးတော့နိုင်ငံရေးလုပ်စရာဘာလန်းစင်ရှိလဲဆိုတာကိုလေ့ကွန်းထောမှာဖြစ်ပါတယ်။အဲဒီအချားနည်းနဲ့ဆက်ပြီးတော့နိုင်ငံရေးလုပ်စရာမရှိဘူးဆိုရင်တော့ရေကောက်ပေါ်တပိမောက်လို့ရှိရင်အာဏာရပါတီနဲ့အချမ်းနိုင်ငံရေးပါတီများတော့ပေါ်ပြောင်းအောင်လုပ်ဖြစ်နေကြပါတယ်
။တကယ်လို့ NLD ပါတီကရေကောက်ပေါ်ကိုတပိမောက်ခဲ့ရင်မြန်မာနိုင်ငံရေးလမ်းကြောင်းအခင်းအကျင်းအထူးထူးခြားခြားပြောင်းလဲသွားကြရရှိမလားခင်ဗျာ
။ရေကောက်ပေါ်ကို NLD ကတပိမောက်တယ်2010ကနေမောက်ခဲ့တာပါပဲ။ဒါပေမဲ့လည်းနိုင်ငံရေးမှာကဒီစေချင်ေဘောမှာမူတည်ပြီးတော့နင်းမီလောက်ရတဲ့အချိန်မျိုးဖြစ်တတ်ပါတယ်။ဒီထားရတဲ့အချိန်ဘောမှာမူတည်ပြီးတော့နင်းမီလောက်ရတယ်ဖြစ်တတ်ပါတယ်။အဲခါကျတော့ NLD ကိုယ်တိုင်ပြင်ရင်2010မှာတပိမောက်ခဲ့ပေမဲ့2012မှာတစုံတရာထိုက်လျောက်ပါတီကိုပြန်ပြီးတော့ထူထောင်ဝင်ရတာလို့စီရင်ဝင်ရတာလို့ပြောပြောတော့အာနာဒီယာရပြက်ဟာအများကြီးမဟုတ်ပါဘူး။ဆောင်ကွက်ကိုယ်တည်းရုပ်ကဝဲပြင်းမပြူရလည်းမဟုတ်ဘူး။အခြေခံကျတဲ့နိုင်ငံရေးပဋိညင်ပေါ့နော်အတိုက်ခံတဲ့ဆိုးရွားတယ်မှာရတာလည်းမဟုတ်ဘူး။ဒါပေမဲ့အဆင့်တစ်ခုကိုဘယ်လိုချော်ဖြတ်မလဲ။ဆိုတော့ကတော့ NLD ကိုပြောင်းဝင်ပါတီဖြစ်နေပြန်မပေါ်နေပေးမယ်ရုပ်ကောင်ဝင်ပေးမယ်ဆိုရင်ဂျာဂျီရုပ်ကောင်ဝင်ပေးမယ်ဆိုရင်အပေးယူလောက်ပဲလုပ်နိုင်တာပါဒါပေမဲ့လေဒါနဲ့လေ NLD ကရုပ်ကောင်ပေါ်ဝင်နေတာဖြစ်ပါတယ်အဲ့တော့ကျွန်တော်အမြင်ကတော့ NLD မဝင်လို့မြန်မာနိုင်ငံကြီးမှာထူးခြားပြောင်းလဲသွားမလားဆိုရင်ပြောင်းလဲနိုင်ချေရှိတော့ရှိမှာပါဒါပေမဲ့နည်းပါတယ်
တောင်ဆန်းစုကြည်ကအခုကျင်းပမဲ့ရွေးကောက်ပွဲကိုလုံးလုံးညှာနှုံးပြတပိတ်မှောက်မယ်လို့မပြောသေးဘူး။ဒါပေမဲ့59ဆက်လုံးကိုမပြင်းရင်တနည်းအားဖြင့်ဒီသမရဖြစ်ဖို့မတေချာဘူးဆိုရင်တပိတ်မှောက်ကောင်းမှောက်မယ်လို့ပြောလိုက်တော့တကယ်လို့များ59ဆက်လုံးကိုမပြင်းတဲ့အခြေအနေမှာ NLD ကတပိတ်မမှောက်ပဲရွေးကောက်ပွဲကိုဝင်ခဲ့မယ်ဆိုရင်ရော NLD ရဲ့ဆုံးဖြတ်ချက်မှားတယ်လို့ယူဆနိုင်မလားခင်ဗျာ
။ကျွန်တော်မြင်တာကတော့ဒီ NLD ကဒီလက်ရှိအခြေခံဥပဒေပေါင်းနေရတဲ့ရွေးကောက်ပွဲကိုဝင်ပြီးတော့အဲ့ဒီအခြေခံဥပဒေကိုပြန်ပြင်မယ်ဆိုရဲဆုံးဖြတ်ချက်စဉ်းစားချက်မျိုးနဲ့ဒီ2012ကျပြီးရွေးကောက်ပွဲကိုဝင်ခဲ့တာပဲ။ကျတော့အဲ့ဒီဟာကိုမရရအောင်ဆက်လုပ်နိုင်ဖို့သူဆက်ပြီးစူးစမ်းဖို့လိုမယ်ထင်ပါတယ်။ဟိုအဲ့လိုလုပ်တဲ့နေရာမှာလည်းတစ်ဖက်ပိတ်ပေါ့နော်။အိုးဆိုးသူကပဲမလိုလားလို့အိုးဆိုးသူကပဲအလုပ်မဖြစ်လို့ဆိုတဲ့မျိုးတစ်ဖက်ပိတ်စဉ်းစားရတယ်ဆိုလို့ရှိရင် NLD ပါတီကိုနိုင်မောပါမားရနေရှိကြလေ NLD ပါတီကိုနိုင်မောဘလို့မဟာမိတ်ဖွဲ့မိမျိုးရရှိကြတယ်။ဘယ်နေရာမှာတော့ပြန်ဘလို့အားနေတဲ့တွေရှိကြဆိုတော့ပြန်သုံးသပ်ဖို့လူကောင်းလို့ပါမယ်။ငငယ်စွာပြောက်ခုနပြောရဲခေါင်းဆောင်ပိုင်းကြီးပေးယူလုပ်ကြတဲ့နေရာမျိုးမှာကျွန်တော်တို့ research ပို့ပြီးတော့တိမ်မွေးတဲ့ဟာမျိုးတွေ NLD ကလုပ်ဖို့လိုမလားဆိုတာကတော့ NLD ခေါင်းဆောင်ပိုင်းကပြန်ပြီးတော့စဉ်းစားမယ်လို့ထင်ပါတယ်။
2012ခုနှစ်နောက်ပိုင်းပေါ့နော် NLD ကြော်ဖြတ်ခဲ့တဲ့လမ်းဟာရခိုင်ဗိုလ်ချုပ်မူကြီးတန်းရွှေစစ်အစိုးရအဖွဲ့ကမဟာဗျူဟာကြက်ကြကြိုတင်စီမံခင်းချင်းပြင်ဆင်ထားခဲ့တဲ့လမ်းတိုင်း၆လမ်းခဲ့တာသာဖြစ်တဲ့တနည်းအားဖြင့်ပြောရမယ်ဆိုရင် NLD ဟာရခိုင်စစ်အစိုးရဒါမှမဟုတ်လက်ရှိဥဒေသိအစိုးရအဖွဲ့ကဆင်ထားတဲ့ကွင်းထဲမှာပိတ်မိနေခဲ့တာဖြစ်တယ်ဆိုတော့အယူဆလည်းရှိနေပါတယ်ဒီအချက်ကိုရောဦးမင်းစင်နေနဲ့သဘောတူပါလားခင်ဗျာ
အစိုးရကတော့သူဆင်ရှင်တဲ့ကွင်းကိုဆင်မှာပေါ့ဒါပေမဲ့တကယ်တကယ်လက်တွေ့ဖြစ်တာတွေကကျတော့သူညှော်လင့်ထားရမှာဟုတ်တယ်လည်းအများကြီးဖြစ်မှာဥပမာဆိုတော့2012ရွေးကောက်ပွဲမှာအစိုးရနေနဲ့အနာရပါတီနေနဲ့တလောက်ကြီးအပြတ်သက်ရှုံးမလို့သူမှခါတစ်ခါတော့ညှော်လင့်ခဲ့ဘူးသူတစုံတရာတော့နိုင်မယ်ထင်ပါတယ်ဒါပေမဲ့ရှုံးလာဆင်နေငယ်မှာကတော့ဖြစ်စဉ်တစ်ခုပွင့်သွားရင်အဲ့ဖြစ်စဉ်မှာသူ့ဘာသာသူအသက်ဝင်လာနိုင်တဲ့ဆွမ်းအားတွေရှိပါတယ်ဒီခါကျတော့ဟုတ်တယ်အဆိုးသူကဒါဒီဖဲကိုစင်ပြီးဒီလိုချိုးပြီးဒီလိုရိုက်ဖို့ကြိုးစားတာပဲဒါပေမဲ့တကယ်တကယ် NLD ပါဝင်လာတဲ့ရက်ဖက်လူဖွဲ့စည်းပုံတက်ကြောက်လာတဲ့အခါမှာပုံစံတွေကမထင်မှတ်တာတွေမမှန်နေနိုင်လဲဖြစ်လာခဲ့တာလည်းရှိတာလည်းဖြစ်လဲဖြစ်နေတာပါပဲ
ကျွန်တော်တို့ရှေ့မှာကြားသိခဲ့ရတာတွေကသမရဦးသိန်းစင်ဟာယူသားဖြောက်မဲ့သူဖြစ်တယ်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ပြောလာခဲ့တယ်ပေါ့လေအခုနောက်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ပြောစကားအရဆိုရင်သမရဦးသိန်းစင်ဟာမယူဖြောက်ဘူးလို့ဆိုပြပါမယ်ခင်ဗျာဆိုတော့ဒီလိုပြောင်းသွားတဲ့ပြောဆိုမှုအခြေအနေတွေကသမရနဲ့ဒေါအောင်ဆန်းစုကြည်တို့ကြားမှာရှိတဲ့ယုံကြည်မှုပြက်ပြက်သွားပြီးမရှိတော့ဘူးဆိုတဲ့သဘောလားခင်ဗျာ
ဒေါအောင်ဆန်းစုကြည်ပြောစကားတွေကိုကမန့်ကြည့်ရတဲ့လောက်ကတော့သမရဦးသိန်းစင်မှာယုံကြည်မှုတော်အားနည်းရပြရပါတယ်ဒါတို့မကြောက်ရင်လည်းတစ်ခေါက်တော့ဆုံးကျွန်တော်ကလည်း content ရရှိချင်တော့မှတပိတ်တွေ့ကြတယ်။ဒီခါကျတော့သမရဦးသိန်းစင်မယုံကြည်မှုအားနည်းတယ်။အဲလိုအားနည်းတယ်ဆိုရင်တော့နိုင်ငံရေးပြောင်းလဲပေါ့။ဒီအဖြေထွက်တဲ့ပြောင်းလဲက2015မတိုင်ခင်မှာနှစ်ဖက်လုံးကယုံကြည်မှုအားနည်းတယ်ဆိုတော့ဖြစ်ဖို့ခဲ့ရမှာ။ဘောလို့ဆိုတော့ဖြစ်နိုင်ခြေရှိတာကထိပ်ပိုင်းကောင်းဆောင်များတွဲဆုံဆွေးနွေးမှုပေါ့နော်။6.3%၊4.3%အဲလိုတွဲဆုံဆွေးနွေးမှုအားဖြင့်ပြောင်းလဲဖြစ်ရင်ဖြစ်မ ဖြစ်ရင်တော်ရင်းနိုင်ငံကြီးရတဲ့ဆင်အချိန်အဝေးပြင်ပြီးပြောင်းလဲဖြစ်ရင်ဖြစ်ဒါမှမဟုတ်ရှင်လက်ရှိငင်းငင်းဖြစ်စဉ်ကနေပြီးပြောင်းလဲဖြစ်ရင်ဖြစ်ပြောင်းလဲဖြစ်ရင်ဆရာ၃ကြွယ်ပဲရှိပါတယ်အဲ့၃ကြွယ်မှာဒီဘန်းကောင်းဆောင်နေဆက်ဆံရေးပြောင်းလဲဖြစ်ဖို့ဆိုလို့ရှိရင်ဦးတင်းစင်ရဲ့နေပတ်သက်ပြီးတော့ဒီဘက်မှာမျိုးဆက်ရှိနေမျိုးဦးတင်းစင်ကလည်းတော့ဆက်ရှိပြီးမှမကျေနပ်မှုရှိနေမယ်ဆိုလို့ရှိရင်တော့နန်းကတောင်းဆိုနေတော့ဖြစ်ရင်တကယ်လို့တွေ့ဖြစ်လာလို့ခက်ပါတယ်တကယ်လို့တွေ့ဖြစ်ရင်လည်းအပြေထွက်ဖို့ခက်ပါတယ်
ဦးမင်းစင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူး